ဘာကြောင့်ထုတ်လဲဆိုတော့အခုအချိန်အခါမှာဒီနိုင်ငံရေးအကြက်တဲတွေကိုကြည်လည်ဖို့ကဒေါ်အောင်ဆန်းစုကြည်ဟာတည်သူလူထုအများစုလက်ခံယုံကြည်တယ်တိုင်းရင်းသားအများစုလက်ခံယုံကြည်တဲ့အတွက်ဒီဟာကိုတိုင်းသူပြည်သားအလုံးကလည်းဝိုင်းဝန်းထောက်ခံခြင်းအဖြစ်ကျွန်တော်တို့လွတ်မြောက်ရေးကိုပို့ပြီးတော့နိစ္စမျှော်လင့်နိုင်မယ်လို့ယုံကြည်တဲ့အတွက်ဒီလိုထုတ်တာပါ
အဲ့တော့ဒီပြည်သူပြည်သားတွေအနေနဲ့ကြတော့ဖွဲ့ချုပ်ရဲ့အခုလိုကြေညာချက်တွေကိုသူတို့ဘယ်လိုပုံစံမျိုးနဲ့ထောက်ခံလဲဆိုတာပြရအောင
်ကျွန်တော်တို့ပုံစံတိကျမသတ်မှတ်ဘူးဘာဖြစ်လို့လဲဆိုတော့တတိုင်းဒီကြီးလုံးတိုင်းတာနဲ့ပြည်သူလူထုကနှစ်သက်ရာပုံစံအမျိုးမျိုးရှိမယ်အဲ့ဒါကြောင့်ဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်ထောက်ခံဖို့အဓိကပဲဆိုပြီးတော့ကျွန်တော်တို့ပုံစံအတွက်ကျွန်တော်တို့ခြံထားပါတယ
်ဒါပေမဲ့တခုရှိတာကြတော့ဒီသူတို့ကနိုင်ငံရေးကျင်းသားတွေလှုပ်ပေးဖို့ဆိုတော့ကိစ္စကိုသူတို့ထောက်ခံကြအောင်ပြသဖို့ပေါ့နော်အာဏာပိုင်တွေတိဖို့အချက်ကိုကြတော့ဘယ်လိုလှုပ်ဆောင်တင်လဲရှင
်ကျွန်တော်တို့ဒီအဖွဲ့ဝင်တွေမျိုးနယ်ခေရွာတိရှိပါတယ်အဲ့ဒီကနေကျွန်တော်တို့ထောက်ခံစာတွေပြီးရင်လည်းမျိုးနယ်စီးတွေဒီရက်ွက်စီးတွေကကျွန်တော်တို့စီပို့มาပါဒီထောက်ခံချက်တွေအများစုရလာရင်တနည်းနည်းနဲ့အခုနပြောတဲ့ဟာကိုကျွန်တော်ဆောင်ရွက်มาပ
ါတခုရှိတာကဒီအချက်ကလည်းအရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တောင်းဆိုလာတဲ့ခါကျတော့အခုလည်းဒီစစ်ဆေးရဘက်ကဟိုဘာမှတုံ့ပြန်ခြင်းမရှိတဲ့အပေါ်မှာဘယ်လိုသဘောထားပါလဲရှင
်တုံ့ပြန်တာမရှိလို့ကျွန်တော်တို့သိမလျှော့ပါဘူးနိုင်ငံရေးအကျဉ်းသားအလုံးလွတ်ပြေးရေးဆိုတာကုလသမဂ္ဂအထွေထွေညီလာခံကြီးကမြန်မာနိုင်ငံအမျိုးသားရင်ကြားစီရေးတဲ့ပထမခြေလှမ်းအဖြစ်လဲသူတို့အမြဲတမ်းဆုံးဖြတ်ကြေညာထားတဲ့အချက်လည်းဖြစ်ပါ
ဒါဆိုရင်ဒီအဖွဲ့ချုပ်ကတောင်းဆိုထားတဲ့ဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ကိစ္စမှာကုလသမဂ္ဂအနေနဲ့ကဘလို့အခန်းကဏ္ဍအနေနဲ့သူတို့ကူညီဆောင်ရွက်ပေးနိုင်လဲရှင
်ဒီဥစ္စာကအမျိုးသားရင်ကြားစီရေးအတွက်ပထမခြေလှမ်းဖြင့်ကုလသမဂ္ဂကလက်ခံဆောင်ရွက်နေတဲ့ကိစ္စဖြစ်တယ်အဲ့တော့အမျိုးသားရင်ကြားစီရေးကိုဆောင်ရွက်တဲ့မစ္စတာကမ်ဘရီနဲ့မစ္စတာဘန်ဂီမွန်နိုဟာဒီတစ်ချက်ကိုပဲအမျိုးသားရင်ကြားစီရေးအောင်မြင်အောင်ဒါကိုတိုက်တွန်းနှိုးဆော်ဖို့လိုအပ်တယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါ